NLD ပါတီဥပဒေအကြံပေး၈နှစ်ဤဦးကိုနီကိုတနက်ပြစ်လှုပ်ကြံတတ်ဖြတ်ခဲ့တဲ့အမှုမှာတနက်သမားဦးကြည်လင်းဝန်ခံပြောဆိုခဲ့တယ်လို့သတင်းထွက်နေတဲ့ဦးမြင့်ဆွေဆိုသူနဲ့အခုနောက်ဆုံးအစိုးရလုံခြုံရေးကဖမ်းမိထားတဲ့ဦးအောင်ဝင်းစော်ဆိုသူဟာတယောက်တည်းဖြစ်တယ်လို့အစောပိုင်းမှာသတင်းတွေထွက်ပေါ်နေပေမဲ့တကယ်တမ်းမှာသိကြစီဖြစ်တယ်လို့သမနာယုံကရောဒီအမှုကိုအာယုံဆိုင်လိုက်နေတဲ့ပြည်တွင်းသတင်းတောက်တချို့ကပါပြောဆိုပါတယ်ဦးကိုနီအသက်ခံရမှုနဲ့ပတ်သက်လို့အစိုးရကအချိန်နဲ့တပြေးညီသတင်းမထုတ်ပြန်နိုင်ရတာဟာအမှုမှန်ဖော်ထုတ်နိုင်ရေးမကြန့်ကြာရအောင်ရည်ရွယ်ထားတာဖြစ်တယ်လို့သမနာယုံကပြောပါတယ်ဒီအကြောင်းအပြည့်စုံကိုပြောပြချင်ပါတယ်ရှင်းနေဦးကိုနီကိုတနက်နဲ့ပြစ်တက်ခဲ့တဲ့တရခန်ဦးကြည်လင်းရဲ့ကနဦးရဲစစ်ချက်တွေလူမှုမီဒီယာတွေပေါ်ပေါက်ကြားခဲ့ခြင်းတို့ကဖျားခိုးကိုင်းဦးမြင့်ဆွေဆိုသူကသူ့ကိုလှုပ်ကြံခိုင်းခဲ့တာပါဆိုပြီးဦးကြည်လင်းကဝန်ခံပြောဆိုခဲ့တာပါဦးကြည်လင်းကိုပြီးခဲ့တဲ့တနင်္ဂနွေညနေကလေးစိတ်မာတင်ဖမ်းမိခဲ့ပြီးနောက်ထပ်ရက်ပိုင်းအကြာမှာဦးအောင်ဝင်းစော်ဆိုသူကိုဖအံဘက်မှာရဲလုံညုံရေးတွေကထပ်မံဖမ်းဆီးခဲ့ကြောင်းတောက်ကြနေ့မှာမြန်မာသမ္မတရုံးကသတင်းထုတ်ပြန်ခဲ့ပါတယ်ဦးအောင်ဝင်းစော်ကိုဖမ်းမိချိန်မှာဦးအောင်ဝင်းစော်နဲ့ဦးမြင့်ဆွေဆိုသူတို့ဟာတူဦးတဲသာဖြစ်တယ်လို့သမရာယုံကရောသူတို့နှစ်ဦးနဲ့ဦးဘိုထောင်မှာစုံမှုခဲ့သူအကျဉ်းသားဟောင်းဦးအောင်စိုးဆိုသူကပါအတီးပြုတ်ပြောခဲ့တာပါဒါပေမဲ့တကယ်တမ်းမှာဦးအောင်ဝင်းစုံနဲ့ဦးမြင့်ဆွေတို့ဟာတီးတန့်တူဦးစီသာဖြစ်တယ်လို့မြန်မာနောင်သတင်းဌာနအက်ဒီတာကိုဆွေဝင်းကအခုလိုရှင်းပြပါတယ
်ကျွန်တော်နံပါတ်1ပြောနေတာအောင်ဝင်းစုံကအောင်ဝင်းစုံပဲအောင်ဝင်းစုံကလုံးဝမြင့်ဆွေမဟုတ်ဘူးเนาะကျွန်တော်နံပါတ်2ဒါကိုဘယ်လိုလိုက်လဲဆိုတော့အောင်ဝင်းစုံညီခဲ့တဲ့ဦးဘိုထောင်ကိုကျွန်တော်ကပြန်ပြီးစုံစမ်းတယ်သူဘာကလို့ခေါ်ရဲသူကစစ်တပ်ကနေပြီးတော့မှပြုတ်လာတယ်ဒီအောင်ဝင်းစော်မိဘရင်းနေထိုင်တဲ့ဘားလန်းကိုတွားပြီးတော့အောင်ဝင်းစော်ရဲ့ငယ်ငယ်ချင်းတွေတွားတွေ့တယ်ပြီးတော့အောင်ဝင်းစော်ရဲ့ဦးလေးကရခိုင်ကအင်းစင်ထောင်ပိုင်ဟောင်းပေါ့နော်သူတို့တွေအားလုံးနဲ့စကားပြောတော့အောင်ဝင်းစော်ကအောင်ဝင်းစော်ပဲအောင်ဝင်းစော်ကမြင့်ဆွေဆိုတာလည်းမရှိဘူးအောင်ဝင်းစော်ရဲ့မှတ်တမ်းကတပ်မတော်အရာရှိအဲ့အရာရှိဘဝနဲ့စီကံချက်တစ်ခုဖောက်ပြလို့ဆိုပြီးတော့ထောင်ကြတယ်နောက်တစ်ခါကျတော့သူထပ်ပြီးတော့မှဒီဖျက်ခိုးဂိုင်းနေနဲ့ပတ်သက်ပြီးတော့မှထောင်ကြပြီးတော့မှရွံ့မြောက်လာတယ်။ဒါကအောင်ဝင်းစော်နဲ့ပတ်သက်ပြီးတော့ခိုင်ခိုင်မာမာရှိတဲ့အချက်ပေါ့နော်။နောက်ပြီးတော့မြင်းဆွေကအောင်ဝင်းစော်မှုတ်ဘူးလားဆိုတော့ရဲမတမ်းမှာကြတော့မြင်းဆွေဆိုတာမန္တရီအခြေဆိုင်မန္တရီသားရှင်းရှင်းလင်းလင်းပေါ်ပြထားတယ်ပေါ့နော်။မြင်းဆွေရဲ့မိဘတွေကဒီကျေးတွန်းလုပ်ငန်းတွေပိုင်းလုကင်နဲ့မန္တရီပါဆိုတာကိုသိရတယ်။မြင်းဆွေကအဖေကအယတားနော်ကျေးဇူးလုံငန်းလုပ်တယ်အောင်ဝင်းစော်ရဲ့အဖေကတမတော်အရာရှိအကြီးစားရန်ကုန်ဘားလမ်းမှာနေတယ်ဆိုတော့ဘာမှမဆိုင်တဲ့လူနှစ်ယောက်ဖြစ်နေကျွန်တော်တို့ကလीနော
်ဦးအောင်ဝင်းစော်နဲ့ဦးမြင့်ဆွေဆိုသူတို့ဟာတူဦးတည်းလားလို့တမရာယုံကိုမေးမြန်းရမှာတမရာယုံပြောခွင့်ရဦးစော်ထေက
အောင်ဝင်းစော်ကညမကျွလာရမှာပူပေါင်းပါဝင်တဲ့လူဖြစ်နေကျွန်တော်တို့ခံမိကြတာဖြစ်တယ်ကျွန်တော်တို့အဲ့ဒါကြောင့်လို့သတင်းတွေထုတ်ပြန်တဲ့အခါမှာရသမျှအကုန်လုံးကျွန်တော်တို့ထုတ်ပြန်လို့မရအောင်အဲ့ဒီဒီအခံရဲ့စစ်ကြောတဲ့ဘလောက်တိုင်းနာရီမှန်လဲဆိုတော့ကျွန်တော်တို့ကပြန်ပြီးတော့ဆန်စစ်လေ့လာရတဲ့သဘောရှိပါတယ်။အဲတော့ကျွန်တော်တို့ပြောနိုင်တာကတော့အောင်ဝင်းစော်ဒီပထမ Facebook ဒီမှာအထူးသဖြင့်ပေါ့နော်ညစ်စီဆိုတော့အောင်ဝင်းစော်ပဲဆိုတဲ့ဟာကမြို့ကွင်းရဲ့မှာပြန့်နှံ့ပြီးတော့ပေါ်လာတာဖြစ်ပါတယ်။သို့တော့ကျွန်တော်တို့ရဲတပ်ဖွဲ့ကဖော်ထုတ်ပြီးဖမ်းဆီးရမိလို့ဒီအောင်ဝင်းစော်ဒီအောင်ဝင်းစော်တော့ဖြစ်ပါတယ
်။ရှင်းနေယူကိုနီအသက်ခံရတဲ့အမှုကိုပြည်ထရေးကကင်တွယ်နေပြီးရန်ကုန်မှာစစ်ကြောရေးလုပ်နေတာပါ။ဒီအမှုရဲ့နောက်ဆုံးအခြေအနေမေးမြန်းရမှာပြည်ထရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ရဲမှူးကြီးတင်ဝင်းကအခုလိုဖြေကြပါဗျာ
ကျွန်တော်မလေးရဟိုမှာသူတို့သတင်းထုတ်ပြန်လိုက်တဲ့အချိန်မှာခင်ဗျာကျွန်တော်အဲ့ရတူပြီးပါမသိပါဘူးအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့လည်းဘာမှ confirm လုပ်လို့မရသေးပါဘူးဗျာတော့ရန်ကုန်မှာလည်းဖြစ်နေပါခင်ကျွန်တော်ဒီမှာလည်းဘာမှတော့မဖြစ်သေးပါဘူ
းတမနာယုံပြောခွင့်ရဦးစော်ထေကတော့အချိန်နဲ့တပြေးညီသတင်းမထုတ်ပြန်နိုင်ရတဲ့အကြောင်းကိုအခုလိုရှင်းပြပါတယ
်ဒါကအခုကျွန်တော်တို့ပြည်ထရေးမှာလည်းတင်းတင်းကြပ်ကြပ်တိုင်တွင်နေတာရှိတယ်ပနာမစစ်ကြောချက်တွေထွက်သွားတာရှိတယ်အဲ့မှာစပြီးတော့မိကြရတဲ့သတင်းတွေထွက်သွားတဲ့အခါမှာကျွန်တော်တို့ဟိုဘက်မှာဆက်ဆက်တဲ့ဒေသခံတွေဖမ်းရတယ်မှာအခက်အခဲရှိတယ်။အဲ့အတွက်လည်းပြည်ထောင်စုဝန်ကြီးဌာနအထူးအဖွဲ့သတ်မှတ်ပြီးတော့ဟိုဆောင်ရွက်နေတာဖြစ်ပါတယ်။အဲ့တော့ဟိုတော့ဟိုနိုင်ငံတကာထုံးနေပါလေတော့ရှိတော့ရှိမယ်။သို့တော့ကျွန်တော်တို့လက်ရှိဒီထဲမှာဒီလုံခြုံရေးအရအထူးအရေးကြီးတဲ့ကိစ္စကိုတိုင်းကနေတာဖြစ်တဲ့အတွက်နားလည်ပေးဖို့တော့ကျွန်တော်တို့ကတော့ပြောချင်ပါတယ်။
ဦးကိုနီလုတ်ကြံခံရတဲ့အမှုနဲ့ပတ်သက်လို့ဆက်ဆက်တရားခံတွေကိုနောက်ထပ်ဖမ်းဆီးထားတဲ့သတင်းတွေထွက်နေပေမဲ့အစိုးရဘက်ကတော့အခုချိန်ထိအတည်ပြုဖို့ငြင်းဆန်နေပါတယ်။ရှင်းနေယူဦးကိုနီဟာအင်ဒိုနီးရှားနိုင်ငံမှာ Senior Leadership Program လေ့လာရေးခရီးစဉ်အပြီးဇန်နဝါရီလ29ရက်နေ့ကရန်ကုန်လေစိတ်အရောက်မှာတနက်ပြစ်လုတ်ကြံခံရတာဖြစ်ပါတယ်ခင်ဗျာ။